Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA အမေရိကန်သံကနေ2015ခုနှစ်စက်တင်ဘာလ15ရက်အင်္ဂါနေ့ညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေအတွက်စီစဉ်မှုကတော့ကျွန်မရှားဖောက်ပါရှင
်။ကျွန်မအေသနာကျော်ပါ။ဟန်ဂရီနိုင်ငံမှာတင်းလာနေညတကောင်ကစပြီးတော့အကျုံးဝင်တဲ့နယ်စပ်ဖြတ်အစည်းမြင်တွေကိုချိုးဖောက်မှုနဲ့ဟန်ဂရီအာဏာပိုင်တွေကအင်္ဂါမနေ့အစောပိုင်းအချိန်တွေမှာဖမ်းဆီးမှုတွေစတင်ပြီးတော့ပြုလုပ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေစတင်တဲ့ချိန်မှာပဲဘာသာရေးကိုနည်းလမ်းတစ်ခုအနေနဲ့သုံးပြီးတော့သွေးခွဲမှုတွေပြည်ပခန့်တွေဖြစ်ပေါ်လာနိုင်ခြေအတွက်စိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်ခြေဆိုင်အမေရိကန်တန်ယုံပါဝင်အနောက်နိုင်ငံတန်ယုံကိုယုံကပူရဲကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ရှားဖောင်ကြီး
။ဟုတ်ကဲ့ပါမကြခင်တင်းပါတော့မဲ့ရွေးကောက်ပွဲကာလဘေးကင်းလုံခြုံမှုအတွက်ကုလသမဂ္ဂပညာရေးသိပ်ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကဘာတွေတိုက်တွန်းပြောဆိုထားပါသလဲ
I personally think that it's very important that the safety training in this period is not only for the journalists but also for
ဒီအကြောင်းပြည်စုံကိုမကြခင်ပြည်စုံနားဆင်ရမှာဖြစ်ပါတယ်တခါမွန်ပြည်နယ်အတွင်းနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုမှာဘလို့အဟန့်တားတွေကြုံတွေ့နေရပါတယ်ဆိုတာအပြင်ကချင်ပြည်နယ်ကရေကြီးမှုနောက်ဆက်တွဲအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့အတူကိုဝင်းမင်းကကြေညာပေးပါမယ်ရှင်
ဟန်ဂရီနိုင်ငံမှာတင်းနယ်လာနေညတကောင်မှာစပြီးတော့အကျုံးဝင်တဲ့နေဆက်ဖြတ်စည်းမျဉ်းတွေကိုချိုးဖောက်မှုနဲ့ဟန်ဂရီအာဏာပိုင်တွေအင်္ဂါမနေ့အစောပိုင်းအချိန်တွေမှာဖမ်းဆီးမှုတွေစတင်ပြီးတော့ပြုလုပ်ပါတယ်။ဆီးရီးယားနိုင်ငံသားတွေလို့ယူဆရတဲ့အမျိုးသား3ဦးကိုရော့စကီနေဆက်မြို့မှာဆာဗီးယားနိုင်ငံဘက်ကနေခြံစည်းရိုးအောက်ကဖျက်ဝင်တဲ့အတွက်ဖမ်းဆီးလိုက်ကြပါတယ်။ဒီဘက်နိုင်ငံနဲ့ရောက်ပြီးတော့မကြခင်မှာပဲရဲကဖမ်းလိုက်တာဖြစ်ပါတယ်။အရှေ့လေပိုင်းဒေသအာဖရိကနဲ့အာရှဒေသတို့ကလာရောက်တဲ့ရွှေ့ပြောင်းဒုက္ခတွေအရေးကိုကင်တွယ်ဖို့ပြဋ္ဌာန်းတဲ့ဥရေသစ်တွေအရဟန်ဂရီနိုင်ငံမှာမကြခင်ကပဲကာယံလိုက်တဲ့ခြံစည်းရိုးကိုပြည့်စည်အောင်လုပ်ရင်ပြစ်မှုမြောက်ပြီးတော့ထောင်ချဒါမှမဟုတ်လဲနိုင်ငံကနေနှင်ထုတ်လို့ရပါတယ်။ဒီကနေ့မနေ့မှာတော့ရော့စကီမြို့ကနေဆက်ဂိတ်ကိုအဆောင်ကျအများကြီးချထားပြီးတော့ရွှေ့ပြောင်းဒုက္ခတွေအရေးအတွက်နည်းနည်းလေးကိုပဲဟန်ဂရီနိုင်ငံနဲ့ကိုပေးပြီးတော့ဝင်ရောက်ခဲ့ပါတယ်ရှင်။
ကူဝိတ်နိုင်ငံမှာတော့ဂျွန်လဘုံကွဲမှုတိုက်ခိုက်မှုအတွင်းလူပေါင်း29ဦးသေပြီး229ဦးဒဏ်ရာရခဲ့တာနဲ့ပတ်သက်တဲ့အပြစ်ရှိသူ9ဦးကိုတည်တံပေးလိုက်ပါပြီ။ကူဝိတ်မြို့တော်ကရှီရိုက်ဗလီကျောင်းမှာဖြစ်ခဲ့တဲ့ဒီဘုံကွဲမှုမှာလူပေါင်း29ဦးကိုမြို့တော်တရားဝန်ကတရားစစ်ဆေးခဲ့ပြီးခုလိုတည်တံပေးတာအပြင်နောက်10ဦးကိုတော့2နှစ်ကနေ15နှစ်အထိထောင်ဒဏ်တွေချလိုက်ကာကျန်14ဦးကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။ကူဝိတ်မြို့တော်က MN စတိဗလီဖျားကျောင်းကိုတောက်ကြနေအစ္စလမ်ဝတ်ပြုဆူတောင်းနေချိန်မှာအခုလိုဝင်တိုက်ခဲ့မှုအတွက်ဒီခုံရုံးတင်စစ်ဆေးခံရသူတွေထဲမှာကူဝိတ်နိုင်ငံသား9ဦး၊ဆော်ဒီနိုင်ငံသား9ဦး၊ပါကစ္စတန်နိုင်ငံသား3ဦးနဲ့နိုင်ငံမဲ့အာရဗ်13ဦးပါဝင်ပါတယ်။ IS Islamic State ကြောင့်အဖွဲ့ဝင်တစ်ခုဖြစ်တဲ့နာချစ်ပြည်နယ်လို့သူတို့ကိုယ်သူတို့နာမည်တက်ပေးထားတဲ့ဒီဘုံခွဲတိုက်ခိုက်မှုမှာဒီဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဒီဖွဲ့ကကြေညာထားပါတယ်။ဒါအပြင်ဆော်ဒီအာရဗီယာနိုင်ငံကရှီရိုက်ဗလီကျောင်းတစ်ခုကိုလည်းအဲ့ဒီအချိန်အနီးနားတဝိုက်မှာပဲသူတို့တက်ခဲ့ခဲ့သေးတယ်လို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဆူနီမွတ်စလင်စွန့်ရောက်ဒီ IS အဖွဲ့အနေနဲ့ရှီရိုက်မွတ်စလင်တွေဟာပေါက်ခွရဘာသာရေးယုံကြည်သူတွေဖြစ်တယ်လို့သဘောထားပြီးဒီအာရဗ်ဒေသတစ်ခွမှာသူတို့ကိုပြစ်မှတ်ထားတက်ခိုက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့နှစ်နှစ်တာကာလအတွင်းမှာစတုထမြောက်တက်တဲ့ဝန်ကြီးချုပ်သစ်ဖြစ်တဲ့မဲလ်ကွန်တန်ဘူးဒီကနေ့အင်္ဂါနေ့မှာပဲကျန်းသစ်စာကျင်းပသွားပါတယ်။တနင်္လာနေ့နောက်ပိုင်းမှာမထစ်မဖက်နဲ့ပါတီရင်းမဲခွဲဆုံးဖြတ်ပြီးတော့ပါတီခေါင်းဆောင်ဝန်ကြီးချုပ်တိုနီအက်ဘတ်ကိုယာရုကဖြုတ်ချလိုက်ပြီးတဲ့နောက်မှာမစ္စတာတန်ဘူးကတမျိုးကျဝါဒီ Liberal Party ရဲ့ခေါင်းဆောင်ဖြစ်လာတာပါ။သူမှာအကောင့်မြင်စေအပြည့်ရှိတယ်လို့ဘန်လုံငယ်ရှင်ဟောင်းလည်းဖြစ်ရှင်းနေလည်းဖြစ်တဲ့အပြင်သတင်းတောက်တယောက်လည်းဖြစ်ခဲ့တဲ့အသက်60အရွယ်မစ္စတာတန်ဘူးကကျန်းသစ်စာကျင်းဆိုပွဲအသွားမှာသတင်းတောက်တွေကိုပြောသွားပါတယ်။ဝင်ကြီးချုပ်ဟောင်းတိုနီအက်ဘော့လက်ထက်ကထဲဆိုင်အစိုးရအတွင်းမှာသဘောထားကွဲလွဲမှုတွေနည်းအောင်လုပ်ဖို့အတွက်မစ္စတာတန်ဘူးကကတိပြုသွားပြီးတော့ဝင်ကြီးချုပ်အကူပြောင်းကာလကိုအချောမွေဆုံးဖြစ်အောင်အတတ်နိုင်ဆုံးစ조사သွားမယ်လို့လည်းဆိုပါတယ်။2013စက်တင်ဘာလမှာရွေးခန့်ခဲ့ရတဲ့ Mr. Abbott ဟာသူ့ရဲ့လက်ထက်မှာအစိုးရအတွင်းလှုပ်ဝဲသတင်းပေါက်ကြားမှုလူကြိုက်နေတဲ့အသုံးစရိတ်ဖျက်တောက်မှုနဲ့နိုင်ငံစီးပွားရေးတိုးတက်အောင်မလုပ်ပေးနိုင်ခဲ့တာတွေအတွက်သူ့ကိုလူထုထောက်ခံမှုကြားဆင်းခဲ့ပါတယ်။ အခုတက်လာတဲ့ Mr. Dambu ရဲ့အရင်ဝင်ကြီးချုပ်ဟောင်းနဲ့မတူတဲ့အချက်တွေကတော့သူဟာလိန်သူချစ်သူချင်းလက်ထက်ခွင့်နဲ့ပတ်ဝန်းကျင်ညင်ွမ်းမှုတိုက်ဖြစ်ရေးမူဝါဒတွေကိုထောက်ခံသူဖြစ်ပါတယ်။နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာအတိုက်အခံ Labour Party နဲ့ခက်ခက်ခဲခဲရှင်ပြန်ရမယ်။ပါတီအတွက်အခုလိုမျိုးခေါင်းဆောင်အပြောင်းလဲလုပ်လိုက်လို့တိုးတက်မှုတွေရှိလာနိုင်ပါတယ်ရှင်
။ရုရှားသမ္မတဗလာဒီမာပူတင်ကစီးရီးယားနိုင်ငံကိုရုရှားစီးအကူအညီပေးနေတာကြောင့်အခြေအနေတွေကပိုမဆိုးသွားတာလို့ကာကွယ်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာလုပ်တဲ့လုံခြုံရေးညီလာခံတစ်ခုမှာမေကွန်းပြောရမှာသမ္မတပူတင်ကစီးရီးယားအဆက်အစိုးရရဲ့အကြမ်းဖက်နှိမ်နင်းရေးအတွက်စီးရီးကူညီဆက်ပေးသွားမယ်။အဆက်အစိုးရအနေနဲ့အားရှိတဲ့အတိုက်ခံတွေနဲ့ပူးပေါင်းပြီးနိုင်ငံရဲ့အဖြစ်ရှာဖို့လည်းလမ်းဖွင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သမ္မတပူတင်ကပဲလင်းနစ်ခွဲချလာပြီဖြစ်တဲ့ဒီစီးရီးယားပဋိပက္ခဖြေရှာရမှာပထမအာရုံစိုက်လုပ်တင်တာကဒီအကြမ်းဖက်တိုက်ဖျက်ရေးပဲဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့စီးရီးယားသမ္မတဘရှာအယ်အာဆတ်အနေနဲ့စီးရီးယားသဘုံတွေကိုအကြမ်းဖက်သမားတွေလို့တောက်လျှောက်သုံးနှုန်းပြောလာခဲ့ပြီးအစိုးရအနေနဲ့သဘုံတွေကိုရောနိုင်ငံနေရာအခြေအပြက်မှာနောက်ထပ်ထွက်ပေါ်လာတဲ့ ISD ကိုပါတိုးမြင့်တိုက်နေရလို့တိုက်ပွဲတွေပိုကြီးလာတာဖြစ်တယ်လို့ပြောလို့ရှိပါတယ်။ဒါအပြင်ရုရှားရဲ့စီးရီးယားမှာပေါ်ဝင်ပတ်သက်မှုကြောင့်ဒုက္ခသည်တွေပိုများလာနေတယ်လို့ဝေဖန်ပြစ်တင်မှုတွေထွက်နေတာအတွက်လည်းသမ္မတပူတင်ကရုရှားကသာစီးရီးယားကိုမကူညီခဲ့ရင်ဒီဒုက္ခသည်ထွက်လာမှုပြဿနာကအခုထက်ပိုကြီးနိုင်တယ်လို့ပြန်ခြေပါလိုက်ပါတယ်။တကယ်တော့အခုလိုသမ္မတပူတင်ကာကွယ်ပြောဆိုလာတာကရုရှားအနေနဲ့စီးရီးယားမှာလေတပ်အခြေစိုက်စခန်းတစ်ခုစောင့်နေပုံရတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအတည်ပြုပြီးနောက်တနေ့မှာပဲဖြစ်လာခဲ့တာပါ။ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ကြီး Jeff Davis ကစီးရီးယားကမ်းခြေမြို့ကြီးလက်တာကီယာနာမှာရုရှားစစ်မှုထမ်းတွေအနေနဲ့ပစ္စည်းကိရိယာတွေဝင်ထွက်နေတာကအခုလိုစောင့်လေလုပ်ငန်းဆက်လုပ်နေတာကိုပြတာပဲလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ယူအေမေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။လာမယ့်နိုဝင်ဘာလမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်နေချိန်မှာဘာသာရေးကိုနည်းလမ်းတစ်ခုအနေနဲ့သုံးပြီးတော့သွေးခွဲမှုတွေနဲ့ပြည်ပခါတွေဖြစ်ပေါ်လာနိုင်ခြေကိုစိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်အခြေစိုက် American တန်ယုံအပါဝင်အနောက်နိုင်ငံတန်ယုံကိုယုံကပူရဲထုတ်ပြန်ကြေညာပါတယ်။ရွေးကောက်ပွဲစီးမြင့်တဲ့ဥရီတွေကိုအသုံးပြုတဲ့နေရာမှာလူမျိုးဘာသာနိုင်ငံရေးပါတီမရွေးမျှတမှုရှိစေဖို့တသမတ်ထဲရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့တွေကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ်။
We call on all stakeholders, the government, Union Election Commission, political parties, civic and religious leaders.
မြန်မာနိုင်ငံမှာသွေးကွဲမှုနဲ့ရက်ဖက်ပြည်ပခါတွေဖြစ်ခဲ့မှုတွေသာရကားတွေရှိခဲ့မှုတွေအတွက်ရွေးကောက်ပွဲငြိမ်းချမ်းပြီးတော့အားလုံးပါဝင်နိုင်ဖို့တီးခန့်စိတ်အပြန်အလှန်လေးစားစိတ်နဲ့ကြောသားရင်သာမခွဲခြားဘဲနဲ့မျှတမှုရှိတဲ့တရားဥပဒေဖြစ်ရေးအသည့်အမြင်ကျေပြန့်လာစေရေးတွေအတွက်နှိုးဆော်ကြဖို့မြန်မာအစိုးရရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေရက်ဖက်နဲ့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံတာဝန်ရှိသူတို့ကပြောသွားပါတယ်ဩစတြေးလျတန်ယုံ၊ကနေဒါတန်ယုံ၊ဒိန်းမတ်တန်ယုံ၊ပြင်သစ်နော်ဝေး၊ဂျပန်၊ဆွီဒင်၊ဗြိတိသျှတန်ယုံနဲ့အမေရိကန်တန်ယုံတို့ကရွေးကောက်ပွဲအောင်မြင်ရေးအတွက်ယင်းနီးပံ့ပိုးထားတဲ့အပြည်ပြည်ဆိုင်ရာမိဖန်နိုင်ငံများဆိုပြီးတော့ရွေးကောက်ပွဲနဲ့ဆက်လင်းတဲ့ပူးရဲကြေညာချက်ကိုထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံအတွင်းမှာပြီးခဲ့တဲ့နှစ်တွေအတွင်းဘာသာရေးနဲ့လူမျိုးရေးဆက်နွယ်တဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အလားတူထပ်ဖြစ်လာမှာကိုနိုင်ငံတကာကစိုးရိမ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာနောက်ထပ်သတင်းတစ်ပုဒ်ကတော့မြန်မာဒုတိယနိုင်ငံညာရေးဝန်ကြီးဦးတန့်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ကိုစက်တင်ဘာလ14ရက်နေ့တင်းလာနေကရောက်ရှိနေပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ပျုံယန်းကိုစားရောက်လာပြီးတော့မြောက်ကိုရီးယားအရာရှိတွေကကြိုဆိုနှုတ်ဆက်ကြတဲ့ပုံကိုမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ရဲ့သတင်းဗီဒီယိုမှာတွေ့ရတယ်လို့ရိုက်တာသတင်းမှာပြောထားတာပါ။မြန်မာအဖွဲ့လာရောက်တဲ့အကြောင်းရင်းပါဝင်သူတို့ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းမှာအသေးစိတ်ဘာမှထပ်မပြောပါဘူး။မြန်မာအစိုးရဟာကွန်မြူနစ်မြောက်ကိုရီးယားနိုင်ငံနဲ့ရောဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံနဲ့ပါတန်တမန်ဆက်ဆံရေးရှိတာဖြစ်ပါတယ်။မြန်မာနိုင်ငံရန်ကုန်အာဇာနည်ကုန်းမှာ1983ခုနှစ်ကတောင်ကိုရီးယားသမ္မတဦးဆောင်တဲ့အဖွဲ့ကိုမြောက်ကိုရီးယားထောက်လှမ်းရေးကဘုံခွဲတိုက်ခိုက်ခဲ့လို့နှစ်နိုင်ငံတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်မှာမြန်မာအစိုးရဟာမြောက်ကိုရီးယားနဲ့2009ခုနှစ်မှာတန်တမန်ဆက်ဆံရေးပြန်ပြီးတော့စတင်ခဲ့တာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့ဒုံးလက်နဲ့စနစ်နဲ့တခြားဆစ်လက်နဲ့တွေကိုမြောက်ကိုရီးယားရှိကိုစီကနေပြီးတော့မြန်မာကအဝယ်ယူခဲ့တာပါမြန်မာနိုင်ငံမှာအခုနှစ်ပိုင်းတွေအတွင်းတွေ့ရတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေအတွက်ထောက်ပံ့အားပေးတဲ့အမေရိကန်ပြည်အောင်စုကတော့မ မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆေးရဲဆက်ဆံမှုတွေမလုပ်ဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားတို့ကြားမှာဆေးရဲဆက်ဆံမှုတွေမပြတ်သေးဘူးဆိုတဲ့သတင်းတွေပေါ်မှာလည်းအမေရိကန်အစိုးရဘိုင်ယော်လွှတ်တော်မှာပါမကြာခဏအစိုးရမကင်ပြောဆိုမှုတွေရှိပါတယ်ရှင်
။ဒီမြောက်ကိုရီးယားနိုင်ငံအနေနဲ့ပဲပင်မအနှွင့်မြူစခန်းတစ်ခုဖြစ်တဲ့ရောင်ပြောင်းစခန်းမှာပုံမှန်လုပ်ငန်းတွေပြန်စနေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါအပြင်အမေရိကန်ကိုဆက်ကျင်တိုက်ခိုက်ဖို့အနှွင့်မြူလက်နက်တွေကိုချိန်မြှင့်အသုံးပြုဖို့လည်းအသင့်ဖြစ်နေပြီလို့လည်းချိန်ချလိုက်ပါတယ်။ဒီသတင်းကိုမြောက်ကိုရီးယားဆိုရဘူသတင်းဌာန KCNA မှာအခုလိုထုတ်ပြန်လိုက်ခြင်းဟာမြောက်ကိုရီးယားဆိုအနေနဲ့တားမြစ်ထားတဲ့ဒုံးကျည်နည်းပညာသုံးမိုးလေဝသဂြိုလ်တုတလုံးကိုကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်မယ်လို့ချိန်ချက်လိုက်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေးမျက်နှာနှက်ကွန်ပြီးခဲ့တဲ့လကဖြစ်ပွားတဲ့ပေါက်ကွဲမှုဟာတရုတ်နိုင်ငံကဝိကာလူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းရဲကပထမဆုံးချိန်တရားဝင်ထုတ်ပြောလိုက်ပါတယ်။ထိုင်းနိုင်ငံကတဆင်ဝိကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်တဲ့လူမောင်းခိုးသမားတွေကကလဲစားချေတဲ့အနေနဲ့တိုက်ခိုက်တာလို့ယူဆကြောင်းထိုင်းစုံစမ်းစစ်ဆေးသူတွေကဒီကနေ့အင်္ဂါနေ့မှာပြောသွားတာပါ။ဝိကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်နေတဲ့လူမောင်ကိုဂိုင်းကိုထိုင်းအာဏာပိုင်တွေကနှိမ်နှင်းလို့ဒါကိုလက်ထုတ်ပြန်ပြီးတော့ဘုံဖောက်တာလို့ရဲချုပ်ဆော့မျော့တ်ပွန်ပန်မောင်ကပြောပါတယ်။ဒီတိုက်ခိုက်မှုမဖြစ်ခင်တလားကတော့တာကစ်စကားပြောဝိကာတွေကိုထိုင်းကတရုတ်နိုင်ငံကိုအတ္တမပြန်ပို့ခဲ့တာဖြစ်ပါတယ်။ဝိကာတွေကသူတို့ကိုတရုတ်အစိုးရကနှိပ်ကွပ်မှုတွေလုပ်တယ်လို့ပြောနေတာဖြစ်ပြီးတော့ထိုင်းနိုင်ငံကအဲ့လိုမျိုးပြန်ပို့တာကိုလူခွင့်ရေးအဖွဲ့တွေနဲ့ပြည်ပရဝိကာအဖွဲ့တွေကဝေဖန်ခဲ့ကြပါတယ်။တရုတ်ခီးသွားအများစုပါဝင်လူ20မကတေဆုံးပြီးတော့တခြားတော်တော်များများလည်းဒဏ်ရာရသွားတဲ့ဩဂုတ်လ18ရက်နေ့လေးမျက်နှာနှက်ကွန်တိုက်ခိုက်မှုဟာမွတ်စလင်အများစုဖြစ်တဲ့ဝိကာအဖွဲ့နဲ့ဆက်ဆက်နေတယ်လို့ထိုင်းရာရှိတွေအရင်ကတည်းကရိပ်ဖန်းတံပန်ပြောနေကြတာဖြစ်ပါလိမ့်ရှင် Direct from Washington The Voice
of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါအခုတခါသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလက်တင်ပြပေးပါမယ်ဒီကနေ့တော့ရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့သတင်းနဲ့အရင်ဆမှာဖြစ်ပါတယ်ရွေးကောက်ပွဲကာလဘေးကင်းလုံခြုံမှုတွေသတင်းသမားတွေရောရဲတပ်ဖွဲ့ဝင်တွေပါတင်နန်းပေးလက်ချင်းမှုတွေလိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆန်ရဖွဲ့စည်း UNESCO ကပြောဆိုလိုက်ပါတယ်ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကလာစာနယ်ဇင်းသမားများဘေးကင်းလုံခြုံမှုဆိုင်ရာဆွေးနွေးပွဲမှာပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကင်လင်းကပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်သတင်းသမားတွေရွေးကောက်ပွဲကလာအတွင်းမှာဘေးကင်းလုံခြုံစွာသတင်းရယူနိုင်ရေးအတွက်ရဲတပ်ဖွဲ့ဝင်တွေကိုပါတင်နန်းပေးလေ့ကျင့်မှုလိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်း UNESCO ရဲ့ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်ဆိုင်ရာအငြင်းစားညွှန်ကြားရေးမှူး Morgan Schmidt ကပြောဆိုလိုက်ပါတယ
် I personally think that it's very important that the safety training in this period is not only for the journalists but also for police officers
ဒီရွေးကောက်ပွဲမတိုင်မီကာလတွေမှာဘေးကင်းလုံခြုံရေးဆိုင်ရာသင်တန်းတွေကသတင်းသမားတွေအတွက်သာမကဘဲရဲမှူးကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေလည်းလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ရဲတပ်ဖွဲ့ဟာအရင်ရွေးကောက်ပွဲတွေထက်ဒီလာမယ့်ရွေးကောက်ပွဲမှာပိုမိုကောင်းမွန်စွာဆောင်ရွက်ကြဖို့ကြိုးစားနေတာဆိုတာလည်းမြင်ရပါတယ်။ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းသတင်းသမားတွေကိုအမှန်တကယ်ကာကွယ်နေလားဆိုတာသေချာသိဖို့လိုအပ်ပါတယ်။အဲ့ဒါဟာလည်းတနိုင်ငံလုံးကအောက်ခြေရဲတပ်ဖွဲ့တွေအထိသိရှိနားလည်စေဖို့သင်တန်းပေးလေ့ကျင့်ရပါမယ်
။ဒီကနေ့ရန်ကုန်မြို့မှာ UNESCO အဖွဲ့နဲ့ပြည်ကြားရေးဝန်ကြီးဌာနတို့ပူးပေါင်းကျင်းပတဲ့ရွေးကောက်ပွဲကာလစာနယ်ဇင်းသမားများဘေးကင်းလုံခြုံမှုဆိုင်ရာဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းမိမိတို့ရဲ့တာဝန်ကိုတေချာသိရှိနားလည်ဖို့လိုအပ်တယ်လို့ Mr. Schmidt ကအခုလိုပြောပါတယ
်။ So it's really really important that the police know what its role is, know that the role is not
ရဲတွေဟာကိုယ့်ရဲ့တာဝန်ကိုကိုယ်တိုင်သိချာနားလည်ဖို့လိုအပ်ပါတယ်။ရဲတွေရဲ့တာဝန်ကတည်င်းသမားတွေ၊ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေ၊အရက်ဖက်လူအဖွဲ့အစည်းတွေကိုတားဆီးပိတ်ပင်ရမှာမဟုတ်ပါဘူး။ရဲတွေရဲ့တာဝန်ကဒီအဖွဲ့အစည်းတွေဘေးကင်းလုံခြုံစွာတည်င်းရယူစောင့်ကြည့်နိုင်ဖို့ကာကွယ်ပေးရမှာဖြစ်ပါတယ်။
ဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့ရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးညွှန်ကြားရေးမှူးရဲမှူးကြီးမောင်စိုးကရွေးကောက်ပွဲအတွက်အထူးရဲတပ်ဖွဲ့ဝင်တွေကိုမဲယုံမှုနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့ညွှန်ကြားမှုနဲ့သာတာဝန်ပေးဆောင်ရွက်ခိုင်းမှာဖြစ်တယ်လို့အခုလိုပြောပါတယ
်။မဲယုံအတွင်းနဲ့မဲယုံပြည်မှာရှိတဲ့ကျွန်တော်လူမျိုးရဲတပ်ဖွဲ့ဝင်တွေဆက်သွယ်ဆောင်ရွက်ပေးဖို့ဖြစ်ရှိပြန်ဖြစ်ပါတယ်။ကတ္တနာဖြစ်ရှင်းစောင့်နေတာသူတို့ဒီကံလို့ဆိုမဲယုံပြည်မှာဖြစ်ရင်မဲယုံကူရဲ့ဒီကြားရရမှာလူဆောင်မှုရှိတယ်လူဆောင်ဖို့ဟုတ်ပါဘူး။သူတို့ပြည်ပြတဲ့ပြဿနာတွေကတော့သူတို့ဒီငွေမိုင်းဆိုင်ရာဆွေးနွေးမှုအားလည်းနေတယ်လို့သူတို့ကိုကိုယ်တိုင်ကြည့်ပြဆိုင်ဖို့ကျွန်တော်ခုမြမှာဟုတ်ပါဘူး။ ကျွန်တော်တို့ရဲ့ကြည့်ချက်တွေပဲကျွန်တော်တို့ဆောင်ရမှာဖြစ်တာ
။ဥရောပသမဂ္ဂရဲ့လေ့ကျင့်သင်ကြားပေးမှုတွေနဲ့ရွေးကောက်ပွဲအတွက်အထူးရဲ4,391ယောက်ကိုလည်းမဲယုံတယုံကိုတယောက်နှုံးနဲ့ပြင်ဆင်ထားပြီးဖြစ်တယ်လို့ရင်းမှုကြီးမောင်ဆိုးကပြောပါရယ်။သတင်းသမားတွေကိုယ်တိုင်ကလည်းရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ဤဥပဒေတွေကိုလည်းလေ့လာထားဖို့လိုအပ်တယ်လို့မြန်မာ Journalist ကွန်ရက်ဗဟိုကော်မတီဝင်ကိုမြင့်ကျော်ကအခုလိုအကြံပြုပါရယ်
။ဘေးရနေကင်းချင်းရေးနဲ့လိုင်းနာတဲ့နဲ့ချက်လက်တွေတည်တင်တယ်လို့နောက်တစ်ခုကတော့ဥပဒေပိုင်းဆိုင်ရာကိုယ့်အတွက်စိတ်ဖြစ်ဖို့အတွက်ကတော့ပုံမှန်ရွေးကောက်ပွဲဥပဒေတို့ဤဥပဒေတို့နားလည်ဖို့လည်းလိုတယ်။နောက်တစ်ခုကတော့သတင်းရေးသားဖော်ပြတဲ့အခါမှာရွေးကောက်ပွဲပြီးရင်ဖြစ်စေရွေးကောက်ပွဲကာလမှာဖြစ်စေရေးသားဖော်ပြတဲ့အခါမှာအချက်လက်တွေမှားယွင်းလာလို့တစ်ခါလေတစ်ဖက်သားရဲ့တိတ်ခါစောကားမိတဲ့ဟာမျိုးတို့အဲ့လိုရေးသားမိရင်တရားစွဲခံရနိုင်တယ်အတည်ပြုမှုလို့အဲ့လိုဟာမျိုးတွေလည်းမဖြစ်အောင်အချက်လက်တွေတေချာဆန်းစစ်ဖို့အတိအကျအောင်လုပ်ဖို့အဲ့ဒီအပိုင်းတွေလည်းအဲ့ဒါလည်းဟိုမေးရနေကင်းရှင်းလို့ပြောလို့ရပါလို့လည်းဆိုတော့တရားစွဲခံရရင်လည်းဒါအဲ့ဒီကိုယ့်အတွက်ရတဲ့ခုပဲဆိုတော့
ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုပြည်ကြားရေးဌာနကတာဝန်ရှိသူတွေရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေပြည်တွင်းပြည်ပသတင်းဌာနတွေကသတင်းသမားတွေလည်းတက်ရောက်ခဲ့ကြပြီးသတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်အကြေအလဲဆွေးနွေးခဲ့ကြပါတယ်ရှင
်ရွေးကောက်ပွဲလုံခြုံရေးတိုက်တွန်းချက်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်မတ်တင်ခင်လင်းကသတင်းပေးပို့ခဲ့တာပါရှင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်ကြားရမယ့်သတင်းကတော့မွန်ပြည်နယ်ဘက်ကမဲဆွယ်စည်းရုံးရေးမှုနဲ့သက်ဆိုင်တဲ့သတင်းကိုတင်ပြပေးပါမယ်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ်မွန်နိုင်ငံရေးပါတီ၃ပါတီဟာမဲဆွယ်စည်းရုံးရေးခီးစဉ်စတင်ရမှာတွာလာရေးခက်ခဲကြောင်းစည်းရုံးရေးဒေသတွေကိုတွားဖို့အတွက်ရွေးကောက်ပွဲကော်မရှင်ကိုကြိုတင်ရက်သတ်မှတ်တင်ပြရမယ်ဆိုတဲ့အချက်ကြောင့်နိုင်ငံရေးပါတီတွေအတွက်အဟန့်အတားတွေဖြစ်နေပါတယ်တစ်ချိန်တည်းမှာပဲဒေသခံပြည်သူတွေအနေနဲ့ဆန္ဒမဲပေးပုံပေးမီးတွေနဲ့နားလည်မှုအားနည်းနေတဲ့ဆိုတာကိုလည်းပါတီကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေကို VOA ထိုင်းခြေဆိုင်ကိုနိုင်ကိုရင်ကနေဆက်သွယ်မြင်မြန်ထားတာကိုတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်နဲ့ဆက်ဆက်ရပြည်နယ်တိုင်းဒေသကြီးတွေမှာမွန်နိုင်ငံရေးပါတီတွေကနေမဲဆွယ်စည်းရုံးရေးခရီးစတင်ဆင်းနေကြတာပါ။အခုလိုမဲဆွယ်စည်းရုံးရေးခရီးဆင်းတဲ့နေရာမှာရွေးကောက်ပွဲကော်မရှင်ကနေချမှတ်ထားတဲ့စည်းရုံးရေးဆင်းမဲ့ဒေသကိုကြိုတင်ရက်သတ်မှတ်တင်ပြရမယ်ဆိုတဲ့အချက်ဟာအဟာတန်းတစ်ခုလို့ဖြစ်နေတယ်လို့မော်မျိုးရပါတီရဲ့ဗဟိုလူမှုဆောင်ကော်မတီဝင်နိုင်မောင်ညို့ကအခုလို့ပြောပါတယ
်လုံးနဲ့လည်းကျွန်တော်ပြောလို့မရလေကသမီးနဲ့ဆင်းလက်ကဆုံးရောတရွာမဝင်တဲ့ကကိုကော်မတီကိုရက်တင်ရတယ်ကိုဝင်လက်ရွာပေါ့နော်ဝင်လက်ရွာကိုကိုရက်ပေးရမယ်သူတို့
အထူးသဖြင့်တွမ်းလိုက်ရေးခက်ခဲတဲ့နေစုံနေပြားဒေတာတွေကိုစီယုံရေးခီးဆင်းရမှာလမ်းမဆက်တွေရေးခက်ခဲကြောင်းတမတ်ရက်သွင်းရောက်နိုင်ရေးမှာခက်သွေးနေရတယ်လို့သူကပြောပါတယ်မော်မျိုးရပါတီအနေနဲ့လှွတ်တော်သွင်းလှွတ်တော်ပြင်ပတွေမှာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ကြိုးစားသွားမယ်လို့နိုင်မောင်ညို့ကခုလိုဆက်ပြောပါတယ
်ဒီ2008ကိုမပြောက်တော့မြတ်တော့ပြည်သူတို့ကဘာမှကြိုးခံစားခွင့်ရှိဘူးမော်မျိုးရပါတီနဲ့လည်းဆိုရင်ဒီကကအာဏာကပြည်သူ့လက်ကရအောင်တော့ကြိုးစားသွားမှာပဲလား
မော်မျိုးရပါတီအနေနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်းဒေသကြီးတွေမှာကုစလဲ55ဦးရှင်ပြန်အရွေးခံသွားမှာဖြစ်ပါတယ်2020ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ကတော့ပါတီကိုယ်စားလှယ်လောင်းတွေအလုံးမဲဆွယ်စည်းရုံးရေးဆင်းနေကြပြီဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်2020ရွေးကောက်ပွဲတွေ့ယုံရှိခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့2008ဖွဲ့စည်းပုဂ္ဂာမန်တိုင်300နဲ့ကအုပ်ချုပ်ရေးပိုင်းကူတာဦးစားပေးထားပြီးဓမ္မရကိုအာဏာပိုအပ်နှင်းထားတဲ့အတွက်လွှတ်တော်သွင်းပြောင်းလဲရေးချစ်သုံးရမှာခက်သွေးနေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တောက်တာပညာအောင်မိုးက9နှစ်တာလွှတ်တော်တွေ့ကြုံကိုအခုလိုပြောပါတယ်
ကြောင်းလဲမှုမှာဆက်ခဲရှိတာကပါလဲဆိုတော့2008ဖွဲ့စည်းပုံခြေကံဥပဒေကြောင်းလဲဆက်ခဲရှိအဲ့ဒီဖွဲ့စည်းပုံခြေကံဥပဒေမှာအခြားလူအာဏာ300မှာလက်ကပ်ပေါ်လာတော့အာဏာ300ကဒီချပြန်လဲဆက်ရှိတယ်နော်ဒါပေမဲ့တကယ်မှာကြတော့အုပ်ချုပ်ရေးပိုင်းကိုဦးစားပေးတာ2008ဖွဲ့စည်းပုံအုပ်ချုပ်ရေးပိုင်းကိုအင်အားပို့ပြီးတော့စတင်တာပေးတာသမဒါကိုအာဏာပိုပြီးတော့တတ်ဆင်ထားပြီ။ဒါဥပမာရွေးကောက်ပွဲကော်မရှင်နဲ့သမ္မတကထားတယ်။သွတ်တော်ကအတည်ပြုပြီးပြစ်ရှာမသွေးသွတ်တော်ကအတည်ပြုပြီး။ဘုရားရေးဘုရားလွတ်တော်ဘုရားသူကြီးချုပ်ဘုရားသူကြီးများကိုသမ္မတကထားတယ်။သမ္မတကလူရွေးတယ်။နောက်ပြီးတော့သမ္မတကဝန်ကြီးအင်အားဆိုရဖွဲ့ဝင်ဝန်ကြီးအင်အားကိုကြိုက်တယ်လို့ခန့်အပ်တယ်။သမ္မတမှာပေးထားတဲ့အာဏာဟာ ဘလုံးပဲမြားပြားနေတဲ့အခါကျတော့ဘလို့ဖြစ်နေလဲဆိုတော့ခါနာရှင်တပိုင်းပုံစံမျိုးချက်ဒါအဲဒါကြောင့်ဒီအုတ်ချုပ်ရေးကနေပြီးတော့သို့တော်ကိုစွမ်းမိုးခြင်းနဲ့အုတ်ချုပ်ရေးကနေပြီးတော့တရားရေးပေါ်မှာဩဇာတက်ရောက်တာဒါကြောင့်ဒီသို့တော်ကတင်လိုက်တဲ့လုပ်ငန်းတွေထုံးပြချက်တွေအဆိုးတွေကိုသမ္မတကသူလေ့လူရှိထားတဲ့အပိုင်းများအဲဒါကဖွဲ့စည်းပုံနဲ့ပတ်သက်တဲ့ဆက်တဲ့
မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီရဲ့စီယုံရေးခရီးအတွေ့အကြုံအရဒေတာခန့်တွေအနေနဲ့မဲပေးပုံပေးနည်းစနစ်ကိုမသိရှိကြသေးဘူးလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းမိမိမြေဝေကခုလိုပြောပါရတယ်
။ဒါကတော့မဲပေးချက်ဖို့ဒီမဲပေးချက်ဖို့အဲ့ဒါကိုအရင်ထုတ်ဖို့နေရတာပေါ့နော်။မဲမှားမှလည်းကြောက်တယ်၊ပေမဲဖြစ်သွားမှလည်းကြောက်တယ်။အဲ့ဒါကျမတို့ရဲ့အခက်အခဲများပါတဲ့အခါအခက်အခဲတစ်ခုပဲပေါ့နော်။
မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာကုစလေ35နေရာဝင်ပြိုင်မှာဖြစ်ပါတယ်။2030ရွေးကောက်ပွဲတွန်းကမွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီအနေနဲ့ကုစလေလောင်း34ဦးပါဝင်ရှင်ပြန်ခဲ့ရမှာလွှတ်တော်ကုစလေစုစုပေါင်း16ဦးမဲနိုင်ရရှိခဲ့ပါတယ်။အမျိုးသမီးများဘဝမြင့်တင်ရေးကြီးရွယ်ချက်နဲ့ရွေးကောက်ပွဲဝင်သွားမယ်။အမျိုးသမီးပါတီမွန်အနေနဲ့ကတော့လွှတ်တော်ကုစလေနေရာ4နေရာဝင်ပြိုင်သွားမှာဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲဝင်မဲ့မွန်နိုင်ငံရေးပါတီတွေကတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊အမျိုးသမီးပါတီမွန်ဆိုပြီးသုံးပါတီကွဲပြားနေတာဟာလာမယ့်ရွေးကောက်ပွဲမှာမွန်ပြည်သူတွေမဲပေးဖို့ထွေပြားစေနိုင်တဲ့အချက်တစ်ခုလို့လဲမွန်နိုင်ငံရေးအကဲခတ်သူတွေကသုံးသပ်ထားပါတယ်။မွန်ပြည်နယ်အတွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်68မျိုးဆက်ចောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီအစရှိတဲ့နိုင်ငံရေးပါတီ78ဖွဲ့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်နေရာပေါင်း286ဦးအနက်ကအမျိုးသမီး52ဦးပါဝင်ရှင်ပြိုင်ရွေးကန်သွားမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်သတင်းတော်ကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုတင်ပြခဲ့ပြီးတော့မြန်မာနိုင်ငံတဝန်းကြုံနေရတဲ့ရေကြီးမှုနောက်ဆက်တွဲအခြေအနေတချို့ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန်ဒေသဘက်မှာဥရုချောင်းရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့လက်နက်ကင်ပဋိပက္ခတွေခံစားနေရတဲ့ကချင်ပြည်နယ်ဘက်မှာသဘဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့အန္တရာယ်နဲ့မကြာခဏကြုံတွေ့နေရပါတယ်။ဒီလိုသဘဝဘေးဒဏ်တွေဘာကြောင့်ကြုံတွေ့နေရပါသလဲ။ဒီလိုမဖြစ်လာအောင်ဘာတွေလုပ်နိုင်ပါသလဲဆိုတာကိုနန်းလောင်ကဆက်သွယ်မြင်မြန်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဇူလိုင်လကစလို့မြန်မာပြည်အဝမ်းမှာရေကြီးရေရှမ်းတာတွေမြေပြိုတာတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံပြည်သူတွေတဘာဝဘေးအန္တရာယ်တွေကိုတွေ့ကြုံနေကြရမှာဒီရက်ပိုင်းတွေအတွင်းမှာလည်းမြန်မာပြည်အထက်ပိုင်းမှာမိုးများတာကြောင့်ရေကြီးရေရှမ်းတာတွေနဲ့ထပ်ပြီးတော့ရင်ဆိုင်နေရပါတယ်။ကချင်ပြည်နယ်ဖားကန်ဒေသဖက်မှာလည်း1990နောက်ပိုင်းအခုလိုရေကြီးရေရှမ်းဖြစ်လာရတဲ့အကြောင်းနဲ့ပတ်သက်လို့စိန်လန်းအမိမြေအသင်းဥက္ကဋ္ဌဦးဝင်းမျိုးသူက VOA ကိုအခုလိုပြောပါတယ
်။ရင်းနှောင်းရှာတယ်ဆိုတာကဒီအပေါ်ရံမြေပေါ်မှာရှိတဲ့ကြောက်လောက်ပဲရှာရလေခုက mining line တွေခြာပြလိုက်တဲ့အခါကျတော့မြေကြီးကိုပွားတောင်းမျိုးဖြိုးတဲ့အခါကျတော့တစ်ချက်အဲဒီရှာဖွေတာလည်းအကြီးအကျယ်ဖြစ်လာတယ်။နောက်နှစ်ချက်ကလည်းအဲ့လိုပေါ့တောင်းမျိုးဖြိုးပြီးတော့အောက်တွေကိုကျင်းနေနိုင်ပြီးဖြိုးတာဖြစ်တဲ့အတွက်သူ့ရဲ့ပမာဏတအားကြီးတဲ့အခါကျတော့ဒီမြေစာတွေကချောင်းနေတဲ့မှာကြားတဲ့အခါကျတော့ရည်ရည်ကြောင်းနေပြောင်းနေချောင်းနေပို့ပြီးတော့ပိတ်မိတယ်ဒါကြီးဖြစ်တယ်ပေါ့နောက်တစ်ခုကဆိုးတာကအဲ့ဒီချောင်းရဲ့ထိတ်မှာကကျွန်တော်တို့ဝက်လင်းကြီးရှိတယ်စိတ်ငြိတော်ကြီးရှိတယ်စိတ်ငြိတော်ကြီးဆိုတာတနိုင်းစိတ်ငြိတော်ကြီးပေါ့အဲတနိုင်းစိတ်ငြိတော်ကြီးမှာကဆောင်းပြောယူဇနာလိုကုမ္ပဏီမျိုးတွေကိုအကတိန့်ချီပေးပြတယ်ဂျန်နဲ့ကုမ္ပဏီတွေကတိန့်ချီယူပြီးတော့အပြောင်းရှင်းပြီးတော့သူတို့ကကျွန်တော်ဘလော့ပီနန်လိုဟာတို့ကြီးစိုက်တယ်ပေါ့နော်ဆိုင်တဲ့ခါကျတော့လေအဲ့ဒီရေထိတ်ကလည်းရေမထိတ်နိုင်ဘူးစီစဉ်လာတဲ့ချောင်းနေရာလည်းရေကြီးရေလာတွေကဒီတက်တူတွင်းလုံငန်းကနေပြစ်လိုက်တဲ့မြေစာတွေနဲ့ဖြက်စီးနေတဲ့ခါကျတော့ရေကြီးမှုတွေကအကြီးအကျယ်ဖြစ်တာပေါ့နော်အဲ့ဒါတော့အဓိကအကြောင်းရင်းပါ
ဖားကန်ဒေတာဖက်မှာလက်တလောလောက်ကိုင်းနေတဲ့စီးပွားရေးသမားတွေဥပိုင်ကလူတွေဟာငွေကြေးကိုတော့အဓိကထားရမို့တဘာဝပတ်ဝန်းကျင်အတွက်ပူပေါင်းလောက်ကိုင်းဖို့စိတ်ဝင်စားမှာမဟုတ်ဘူးလို့လည်းဦးဝင်းမျိုးသူကသုံးသပ်ပါတယ်ရည်ကြီးရေရှမ်းဖြစ်သွားတဲ့ဖာကန်ဒေတာခန်တယောက်ကတော့သူ့ရဲ့အတွေ့အကြုံကိုခုလိုပြောပါရယ
်ဖာကန်မှာဘယ်တော့မှမကြည့်ဘူးရဲ့အပြည့်ဆုံးတန်ချိန်လို့ပြောမှာပေါ့သူကတော့ကျွန်တော်တို့မြို့မဆယ်မြို့မနဲ့ပြောမှဆိုမြို့မအပေါ်ဓာတ်တွေကိုရောက်တာပေါ့ဆိုတော့အပေါ်ဓာတ်ဆိုလက်ရှိချောင်းနှခမ်းနဲ့ဆို15ဗီခန်းလောက်မြင့်တာပေါ့15ဗီလောက်မြင့်တက်သွားတာ
ကချင်ပြည်နယ်ရာမကမြန်မာနိုင်ငံနေရာအတော်များများမှာမိုးကြီးပြီးရေရှမ်းမှုတွေဖြစ်သွားရတဲ့အကြောင်းရင်းကိုတော့ဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ
်အဓိကတော့ဗျာအဲ့ UAE လဲထိတ်ကတော်တွေပြုံးတော့တဲ့ခါကျတော့ဆောင်းပြောလို့ပေါ့ဒီမြစ်တီချောင်းနေတဲ့ဟိုဒီအရှိန်ကုန်နဲ့စီဝင်လာတဲ့ ကျွန်တော်တို့ဒီရေတွေနှုံးနေပါတာအဓိကကြတာဟိုပြန်ကောက်ရင်တော့တဘာဝတတော်ပြည့်စည်သွားတာနံပါတ်၁ချက်ဟိုတည့်ရခံပေါ့ဗျာအဲပေါ်မှာစီမံခန့်ခွဲမှုကညံ့ဖြစ်နေကြတော့ဟိုပို့ပြီးတော့ဟိုဆိုးသွားတာပေါ့ဗျာဆိုတော့ပူလေးရဖြုံးစင်းတာပေါ့အဲလိုဖြစ်သွားတယ်လို့ပဲအဲနောက်ခုလုံးမှာတိကတော့တဘာဝပေါင်းပြည့်စည်ရတဲ့နေ့ကစီမံခန့်ခွဲမှုအစီမံခန့်ခွဲမှုအားနည်းချက်ပေါ့ဒီနှစ်ခုကြောင့်ဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်
ကချင်ပြည်နယ်ဖားကန့်ဖက်မှာလဲဥရုချောင်းမြစ်ရေတက်လာတာကြောင့်တမျိုးလုံးရေလွှမ်းမိုးခဲ့ပြီးဒီနှစ်မှာတတိယအကြိမ်ရေကြီးတာဖြစ်တယ်လို့ဒီနှစ်ပိုင်းရေကြီးမှုအဆိုးဆုံးလို့လဲဒေတာခန့်တွေကပြောကြပါရယ်ဒါအပြင်ဒီရက်ပိုင်းတွင်အတွင်းချင်းတွင်းမြစ်ရေဟာခန်းဒီနဲ့ဟုံမလင်းမြို့တွေမှာစိုးရင်ရေမှတ်ကိုကျော်လွန်နေပြီးကလေးဝမင်ကင်မြို့နယ်တွေမှာလဲမြစ်ကန်နဲ့မြင်းနှိမ်ပိုင်းမှာနေထိုင်သူတွေကိုသတိထားဖို့မိုးစလဌာနကထုတ်ပြန်ထားခဲ့တာပါမကြခင်တုန်းကလည်းချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာတဘာဝရေကန်တစ်ခုဖြစ်ပေါ်ပြီးမိုးများချိန်မှာကန်ကြိုးကျလာတာကြောင့်ဟာခါလေးကျေးရွာတရွာလုံးရွှေနုံတွေဖုံးလွှမ်းသွားခဲ့တာပါ။ကမ္ဘာကလေးတငယ်များရမုံငွေအဖွဲ့ UNICEF ကရေဘေးတံအဆိုးဆုံးခံခဲ့ရတဲ့ချင်းပြည်နယ်မကွေးတိုင်း၊စကိုင်းတိုင်းနဲ့ကချင်ပြည်နယ်အပြင် AR တိုင်းအတွင်းမှာလူမှုကယ်ဆယ်ရေးအကူအညီတွေပေးနေပါတယ်။ဒါပေမဲ့ကချင်ပြည်နယ်ဘက်မှာတော့ရေဘေးအကူအညီပေးနေတာမျိုးမရှိသေးဘူးလို့ UNICEF ရဲ့ပြောခွင့်ရသူ Alison Ross ကအခုလိုပြောပါတယ်
I mean, immediately we were focusing on the kind of most immediate.
အခုညရေအရေးပေါ်လိုအပ်နေတဲ့သူတွေအတွက်ရေတန့်ရရှိရေးအတွက်လှုပ်ပေးနေတယ်လို့ကူးစက်ရောဂါပြန့်ပွားမှုမရှိအောင်ကာကွယ်ရေးတွေလည်းလှုပ်ပေးနေပါတယ်။နောက်ပြီးဒီကလေးသူငယ်များကာကွယ်စောင့်ရှောက်ရေးအတွက်လည်းလှုပ်ပေးနေတာပါ။ရေလွှမ်းသွားတာမို့မိသားစုနဲ့ကွဲကွာသွားနိုင်တဲ့ကလေးတွေကိုအကာအကွယ်ပေးတာမျိုးပါဝင်ပေါ့။နောက်တစ်ခုကစာတင်ကျောင်းတွေပြည့်စည်သွားတာကြောင့်ကလေးတွေကျောင်းအမြန်ပြန်တက်နိုင်အောင်ဘလို့လောက်ကင်ပြရမလဲဆိုတာမျိုးလဲစဉ်းစားနေကြပါဗျ။ကချင်ပြည်နယ်ထဲမှာတော့ရေဘေးနဲ့ပတ်သက်လို့ဘာမှလုပ်ပေးတာကချင်ပြည်နယ်ထဲမှာတော့ရေဘေးနဲ့ပတ်သက်လို့ဘာမှလုပ်ပေးထားတာမရှိပါဘူး
။မြန်မာနိုင်ငံရေကြီးရေရှမ်းမှုတွေထပ်မကြုံရစေဖို့အတွက်အစိုးရကစနစ်တကျကင်တွယ်ဆောင်ရွက်ဖို့ကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ရှင
်။ကချင်ပြည်နယ်ကရေကြီးမှုနောက်ဆက်တွဲအခြေအနေကိုနန်းလောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ VOE ရဲ့အင်ကန်နေ့ညနေခင်းအစီအစဉ်တွေကိုနားဆင်ခဲ့တာဖြစ်ပါတယ်။ဒီနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းည9နာရီကနေ9နာရီခွဲမှာတော့ VOE TV သတင်းလွှာအစီအစဉ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုဒူကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။VOA American တန်ရဲ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုမှအေးသနာကျော်ကကြေညာပေးပါရှင
်။ Australia နိုင်ငံရဲ့နှစ်နှစ်တာကာလအတွင်းမှာစစ်တုထမြောက်တက်တဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ Malcolm Turnbull ဒီကနေ့အင်္ဂါနေ့မှာကြံစည်စာချိန်ဆိုသွားပါတယ်။တနင်္လာနေ့နောက်ပိုင်းမှာမထင်မှတ်ဖြစ်တဲ့ပါတီရင်းမဲခွဲဆုံးဖြတ်ပြီးတော့ပါတီခေါင်းဆောင်ဝန်ကြီးချုပ် Tony Abbott ကိုယာတုကဖြုတ်ချပြီးတဲ့နောက်မှာ Mr. Turnbullသမယိုးကြဝါဒီ Liberal Party ရဲ့ခေါင်းဆောင်ဖြစ်လာတာပါ။လာမယ့် November လမှာမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်ချိန်မှာဘာသာရေးကိုနီလန်တစ်ခုအနေနဲ့တုံးပြီးတော့သွေးခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်လာနိုင်ခြေကိုစိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်ခြေစိုက် American တန်ရုံပါဝင်အနောက်နိုင်ငံတန်ရုံကိုယုံကပူရဲကြေညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲစီးမြင့်တဲ့ဥပဒေတွေကိုအသုံးပြုတဲ့နေရာမှာလူမျိုးဘာသာနိုင်ငံရေးပါတီမရွေမျှတမှုရှိစေဖို့တသမတ်တည်းရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့တို့ကိုတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာဒုတိယနိုင်ငံသားရဲ့ဝန်ကြီးဦးတန်းကျော်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားနိုင်ငံပျွန်ယန်းမြို့တော်ကိုစက်တင်ဘာလ14ရက်နေ့ကတနင်္လာနေ့ကရောက်ရှိခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ပျွန်ယန်းကိုဆက်ရောက်ပြီးတော့မြောက်ကိုရီးယားရာရှိကကြိုဆိုနှုတ်ဆက်ကြပုံကိုမြောက်ကိုရီးယားအစိုးရသတင်းမှတွေ့ရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်လေးမျက်နှာနဲ့ကုန်းမှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာတရုတ်နိုင်ငံကဝီကာလူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းရဲကပထမဆုံးအကြိမ်တရားဝင်ထုတ်ပြောလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမှအေးတင်နာကျော်ကကြေညာခဲ့တာဖြစ်ပါတယ်ရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။ VOA American သံအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 1565လိုင်းဒိုမီတာ25 kHz 11616965တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.